ုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာရှေ့သတင်းပတ်ထဲထိုင်းနိုင်ငံကိုသွားရောက်ပြီးရိုဟင်ဂျာရွေးဆွေးနွေးဖို့စီစဉ်ထားပါတယ်။အောက်တိုဘာလ15ရက်နေ့ကနေ18ရက်နေ့ထိခရီးစဉ်အတွင်းရိုဟင်ဂျာရေးဒေသတွင်းအဆင့်မြင့်ဆွေးနွေးပွဲကိုတကပိတ်ဆွေးနွေးကျင်းပမှာဖြစ်ပြီးရိုဟင်ဂျာတွေအတွက်အကူအညီထောက်ပံ့တွေရရှိရေးအာရုံစိုက်မယ်လို့လည်းခန့်မှန်းထားကြပါတယ်။ရခိုင်ပြည်နယ်မှာ2018ခုနှစ်ကစစ်တပ်ရဲ့နယ်မြေရှင်းလင်းစစ်ဆင်ရေးအတွင်းတိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခလုံခဲ့ကြပြီးအခုအချိန်ထိနေရမပြတ်နိုင်သေးပဲအကူအညီတွေလိုအပ်နေချိန်မှာအခုခီးစဉ်ဖြစ်လာတာပါ။ဒီနှစ်အတွက်အကူအညီဖြစ်ဒေါ်လာ855သန်းလိုအပ်နေပေမဲ့လေးပုံတစ်ပုံလောက်သာရထားတာကြောင့်လုံလောက်မှုမရှိသေးဘူးဆိုပြီးကုလသမဂ္ဂကလည်းသတိပေးထားခဲ့ပါတယ်ခင်ဗျာ။